Israel ရဲ့စစ်ပွဲရဲ့အချက်ချာကျတဲ့ Tel Aviv မြို့ကိုပြစ်မှတ်ထားပြီးတော့ Hamas နဲ့ကံဖွဲ့ကတနင်္ဂနွေနေ့မှာဂျုံလက်နက်တွေနဲ့အကြီးအကျယ်တိုက်ခတ်တိုက်ခိုက်ခဲ့ပါတယ်။ရှစ်လကြာရှိလာပြီးဖြစ်တဲ့ Israel Hamas စစ်ပွဲအတွင်း Palestine နဲ့ကံတို့ဖက်ကသူတို့ရဲ့ခံနိုင်ရင်စွမ်းအားကိုပြသတဲ့အနေနဲ့အခုလိုတိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်။တိုက်ခိုက်မှုပေါပေါနေတဲ့အချိန်မှာအရေးပေါ်အိုးအဆွဲတန်းတွေထွက်လာခဲ့ပေမဲ့ရှစ်ကိုက်သိဆုံးမှုတည်င်းနေတော့ချက်ချင်းထွက်မလာသေးဘူးလို့ Israel တို့ကပြောပါတယ်။ဂျာဟာဇန်နဝါရီလနောက်ပိုင်းဂါဇာဖက်ကနေတာဝေးပြည့် rocket တုံးနဲ့ပထမဆုံးပြစ်ခတ်တိုက်ခိုက်တာလည်းဖြစ်ပါတယ်။ဂါဇာနယ်စပ်တစ်လျှောက်ကနေ rocket တွေ mortar ကြီးတွေနဲ့ Israel ဖက်ကိုပြစ်ခတ်တိုက်ခိုက်နေတာတွေတော့ရှိပါတယ်။အခုနောက်ဆုံး rocket တွေနဲ့ပြစ်ခတ်တိုက်ခိုက်တဲ့အစံကိုဂါဇာဒေသအလယ်ပိုင်းကနေတော့ကြားရပါတယ်။အရသာတွေကိုအစုလိုက်အပြုံလိုက်တိုက်ခိုက်နေတဲ့ဇီယွန်ဝါရီတွေကိုတုံ့ပြန်တဲ့အနေနဲ့ Tel Aviv မြို့ကိုပြစ်မှတ်ထားပြီးတော့ rocket တုံးတွေနဲ့အကြီးကျယ်တိုက်ခိုက်ခဲ့တယ်လို့ Hamas အကြီးအကဲ El Qassam Brigade က Telegram လူစုစမ်းနေပါတယ်။ Israel စစ်ဘက်ကလည်းဂါဇာတောင်ပိုင်းမြို့ဖြစ်တဲ့ Rafah အနီးကနေပြစ်လွတ်လိုက်တဲ့ဒုံးကြီးစစ်စနစ်မှာအတော်များများကိုကြားဖတ်ပစ်ချက်နိုင်ခဲ့တယ်လို့ပြောပါရယ်။